မြန်မာနိုင်ငံတွင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက် NLD အစိုးရကိုဖိအားပေးဖို့အမေရိကန်အထက်လွှတ်တော်မှဥပဒေကြမ်းတင်သွင်းတဲ့အပေါ်မြန်မာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကကြိုးဆိုပါတယ်။လက်ရှိအစိုးရတည်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးကိစ္စနဲ့တရားရင်ဆိုင်နေရသူတွေအများပြားရှိနေသလိုလူ့အခွင့်အရေးလှုပ်ရှားမှုတွေကိုအကာအကွယ်ပေးဖို့မြန်မာနိုင်ငံတွင်ဥပဒေပြင်ဆင်ချက်တွေလုပ်ဖို့လိုတယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြပါတယ်။ကိုကောင်းစာဟင်းကတင်ပြထားပါတယ်ရှင်။
Republican နဲ့ Democratic Party နှစ်ခုကအမတ်တွေပူးပေါင်းပြီးမြန်မာနိုင်ငံကယုံကြည်ချက်ကြောင့်အချင်းကြသူတွေကိုကူညီရေးကောင်းစေတဲ့ဥပဒေမူကြမ်းကိုဇူလိုင်လ10ရက်နေ့က American အထက်လွှတ်တော်မှာတင်သွင်းခဲ့တာပါဒီဥပဒေမူကြမ်းထဲမှာ American ပြည်အောင်စုရဲ့မူဝါဒအတွင်းလူ့ခွင့်ရေးနဲ့ Democracy တန်ဖိုးတွေကိုဥပဒေအဖြစ်စနစ်တကျအစိုးရထည့်သွင်းဖို့မြန်မာနိုင်ငံမှာတရားမျှတမှုရရှိရေးအတွက်စီရင်လှုပ်ရှားရေးမှာ American နိုင်ငံသားရေးဝင်ကြီးအနေနဲ့မိဖက်အဖြစ်ပူးပေါင်းဆောင်ရွက်နိုင်ဖို့နိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေကိုချုံးချက်မရှိချက်ချင်းလွတ်ပေးဖို့နဲ့ဒီအကျဉ်းသားတွေကိုအမေရိကန်နိုင်ငံသားရေးဝင်ကြီးအနေနဲ့တိုက်ရိုက်ကူညီပေးဖို့စတာတွေပါဝင်ပါတယ်။လက်ရှိအစိုးရတက်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေတရားရင်ဆိုင်နေရသူတွေအချုပ်ခံထားရသူတွေအများပြားရှိနေတာကြောင့်အခုလိုအမေရိကန်အထက်လွှတ်တော်မှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိစ္စဥပဒေမူကြမ်းတင်သွင်းလာတာကိုအထူးကြိုဆိုတယ်လို့APP နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံအတွင်းရေးမှူးဦးတည်နိုင်က VOE ကိုအခုလိုပြောပါတယ်
။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့နိုင်ငံမှာကနိုင်ငံရေးအကျဉ်းသားတွေကဒီဆိုရလက်ထက်မှာဒီနေ့အခြေကအများဆုံးလို့ပြောလို့ရတဲ့အနေအထားမျိုးဖြစ်လာပါတယ်။ဆိုတော့နိုင်ငံရေးအကျဉ်းသားတွေကအချင်းတားတွေက34ဦးရှိပြီးတော့ဒီအားလုံးပေါင်းအချုပ်ခံရတဲ့လူတွေအဲ့ကတရားရင်ဆိုင်နေရတဲ့လူတွေအလုံးပေါင်း466ဦးထိမြင့်တက်လာပါတယ်။ဟိုအချင်းတော်တွေနေပြီးတော့တရားရင်ဆိုင်နေရတာရှိတယ်။ပြည်ပနေပြီးတော့တရားရင်ဆိုင်နေရတာရှိတယ်။ဆိုတော့အဲ့ပြည်ပတဲ့လက္ခဏာဆိုလို့ရှိရင်လည်းတလားထဲမှာ96ဦးဖမ်းဆီးထိန်းသိမ်းခံရတဲ့အနေအထားမျိုးရှိလာတယ်။
မြန်မာနိုင်ငံမှာနိုင်ငံရေးတကြွလှောက်ရှားသူတွေလူခွင့်ရေးလှောက်ရှားသူတွေအတွက်မရှိတင်တော်တဲ့ပုံမှန်တွေကိုအများဆုံးဖျက်သိမ်းတာမျိုးပြင်ဆင်တာမျိုးပြုလုပ်ဖို့လိုတယ်လို့ဥတည်နိုင်ငံကပဲဆက်ပြောပါတယ်။လက်ရှိအဖြစ်ဆိုရင်လည်းနိုင်ငံရေးအကျဉ်းသားဆိုတဲ့ဝေါ်ဟာရသတ်မှတ်မှုမှာကိုအာဏာပိုင်တွေအာဏာရပါတီအတိုင်းဝိုင်းနဲ့လူခွင့်ရေးအဖွဲ့တွေကြားသဘောထားကွဲတာတွေရှိနေတာပါ
။ပုံမှန်ဒီ18 19 20 500 500ခောက်ကွေးလို့66လို့တရကဒီ30လို့ဒီအဲ့ဒါလေးကလူကိုရေလှောက်ရှားတဲ့လူတွေလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ပိတ်ပင်တဲ့ဒီဥပဒေတွေဖြစ်လာတယ်လို့ပြောလို့ရပါတယ်
။ဒီမိုကရေစီလမ်းကြောင်းကိုရှောက်လန်းနေတဲ့အစိုးရတည်တဲ့အနေနဲ့လူခွင့်ရေလှောက်ရှားသူတွေနိုင်ငံရေးတကြွလှောက်ရှားသူတွေငြင်းငြင်းစွာဆန္ဒပြတာတွေကိုဖန်ဆီးအရေးယူတာတွေမရှိသင့်တော့ဘူးလို့နိုင်ငံရေးတကြွလှောက်ရှားသူမခင်လေးကအခုလိုပြောပါတယ်။
အဲ့လိုနိုင်ငံရေးကျင်းသားတွေကတော့ဒီလိုများနေတာကတော့ဒီမိုကရေစီနိုင်ငံတစ်ခုကိုသွားနေတဲ့အခါမှာတော့ဒါကမဖြစ်တဲ့ကိစ္စတစ်ခုပေါ့လေဆိုတော့ကျွန်တော်တို့ကလည်းနိုင်ငံရေးနဲ့ပတ်သက်တဲ့ဒီလိုလွတ်လပ်စွာပေါ့ဒီဆန္ဒပြတယ်ဘယ်သူမှမထိခိုက်စေပဲပေါ့နော်ရုံရင်ကျန်းတဲ့ဟာတွေအနေနဲ့ဖြစ်စေမဲ့ဟိုဟာမျိုးတွေကိုဆုံးဆော်တဲ့ဟာမျိုးမဟုတ်ဘဲနဲ့လွတ်လပ်စွာဆန္ဒပြခွင့်စီတန်းလွတ်လပ်ခွင့်ရောကျွန်တော်တို့ကအပြည့်အဝအားပေးတယ်ဆိုတဲ့အတွက်ဒီလိုမျိုးတွေနဲ့ဆန္ဒပြခံဟိုဖန်စီထိန်ထိန်ခံရတဲ့သူတွေတော့အများဆုံးလွတ်ပေးစေခြင်းနဲ့ဆန္ဒရှိပါတယ်
။ဘာမား Political Prisoner Assistant အလို့အမည်ပေးထားတဲ့မြန်မာနိုင်ငံရဲ့အကျဉ်းသားများကုညီဆောက်ဆောင်ရေးဥပဒေမူကြမ်းကို American Outlook တော်နိုင်ငံခြားရေးကော်မတီရဲ့အာရှပစိဖိတ်နဲ့နျူကလ িয়ার ပြန်ပွားရေးဆက်ကော်မတီဝင်ဖြစ်တဲ့မီချီဂန်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်အန်ဒရီလီဗင်နဲ့မီဇိုရမ်ပြည်နယ်ရီပပလီကန်အမျိုးသမီးအောက်လွှတ်တော်အမတ်အန်ဝမ်ဂါတို့ကဧပြီလ19ရက်နေ့ကတင်သွင်းခဲ့တာပဲဖြစ်ပါတယ်ခင်ဗျာ